္လာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာပြည့်နေ့ညနေခင်း6နာရီခွဲနဲ့9နာရီစီတွင်ဒီကိုလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားသရှူဟောင်းကိုအစိတ်ခက်လုချက်မှုကြိုးပမ်းမှုရဲ့နောက်ကမှရုရှားနဲ့ပတ်သက်နေတာတွေကိုစုံစမ်းစစ်ဆေးမှုတွေရတွေ့ရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံတမန်ကပြောလိုက်ပါတယ်။ဒီကနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာရေးပါဝင်နိုင်ငံရဲ့ကိစ္စရပ်တွေကိုဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပါရှင်။ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့လာတဲ့ဒုက္ခသည်စင်ထဲမှာလူ400နီးပါးကိုမြန်မာဘက်ကစီစစ်အတီးပြုပြီးသွားပြီးမို့ဒီလူတွေကိုမြန်မာအာဏာပိုင်တွေကအချိန်မြဲပြန်လာခွင့်ပေးလိုက်တဲ့တဲ့ရင်မှာတော့
We've been ready since January 23rd to accept people. If they come
ဒီကံပြင်းနေရင်းလူသားချင်းစာနာကူညီရင်းနဲ့နေရာချတာရေးတွေကိုကြေကြဆောင်နေတဲ့ UHRD ညီနိုင်ရေမူတော့တာအောင်ထွန်းသက်ပြောသွားတဲ့အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုသဝမ်းမှာထောင်နဲ့ချီတဲ့ကြောင်းသားတွေမနေ့ကဘာကြောင့်ချီတက်ဆန္ဒပြခဲ့တယ်လဲဆိုတာနဲ့ကမ္ဘာတဝန်းချင်းချောက်မှုတွေတိုးလာနေတဲ့အပေါ်နှီးတိုးတက်ဖွဲ့ရဲ့ဘလို့ခန်းကဏ္ဍကပါဝင်လာတယ်လဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကွန်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
ပြည်ထောင်ငံမှာနေထိုင်နေတဲ့ရုရှားသရှူဟောင်းကိုအစိတ်ခက်လုချက်မှုကြိုးပမ်းမှုရဲ့နောက်ကွယ်မှာရုရှားနိုင်ငံပတ်သက်နေတာကိုစုံစမ်းစစ်ဆေးမှုတွေအရာတွေ့ရှိခဲ့ရကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံတမန်ကပြောဆိုလိုက်ပါတယ်
။ On the 4th of March, a weapon so horrific that it is banned from use in war was used in a peaceful city in my country.
ဆိုအလုံးနဲ့အတွက်စစ်အတွင်းအသုံးမပြုဖို့တားမြစ်ထားတဲ့ဓာတ်ရုပ်စိတ်လက်နက်ကိုဗြိတိန်နိုင်ငံကငြင်းငြင်းချင်းချင်းနေထိုင်နေကြတဲ့မြို့ကလေးတစ်မြို့မှာမလ4ရက်နေ့ကအသုံးပြုခဲ့ကြောင်းနဲ့အချုပ်ချာအာဏာပိုင်နိုင်ငံတနေငယ်မှာပြည်ပနိုင်ငံတစ်ခုကဓာတ်ရုပ်လက်နက်အသုံးပြုခဲ့တဲ့လူရဲမှာတာဝန်ရှိတဲ့ရုရှားနိုင်ငံကိုအရေးယူဖို့ပြက်ကွက်ခဲ့မယ်ဆိုရင်လူညွန်ရေးကောင်စီပေါ်ယုံကြည်အားထားမှုတွေကိုထိခိုက်နိုင်ကြောင်းဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယသံတမန်ကြီးဂျနသန်အလန်ကပြောဆိုခဲ့တာပါရုရှားထောက်လိုင်းရောင်းဆာဂီစကရပါနဲ့တမိဖြစ်သူယူလီယာတို့ကိုတော့ဒီလဇမ်းမိုက်မှာပဲဆဲလက်စ်ပါရီမျိုးကခုံတန်းရတစ်ခုမှာတရေလစ်မင်းမျိုးနေတာတွေ့ခဲ့ရတဲ့အတွက်စေယုံကိုအရေးပေါ်ဖူးဆောင်ခဲ့ရပြီးဝေဒနာပြင်းထန်တာကြောင့်အခုချိန်အထိကုသမှုခံယူနေရဆဲပါဒီချိန်ကဆိုဗီယက်ပြည်ထောင်စုလက်ထက်မှာထုတ်လုပ်ခဲ့ပြီးလက်ရှိရုရှားနိုင်ငံကဆက်လက်အသုံးပြုနေတဲ့နိုဗီချော့ဓာတ်ရုပ်စိတ်တက်ကိုတက်ခတ်ရမှာအသုံးပြုခဲ့ကြောင်းလဲပရိရှတ်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂသံတမန်ကြီးနီကီဟေးလီကလည်းဗြိတိန်ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့မနေ့ကကုလသမဂ္ဂလူညွန်ရေးကောင်စီမှာထောက်ခံစကားပြောကြားသွားခဲ့ရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရတာဝန်ရှိသူတွေရဲ့အပြင်းထန်ဆုံးမှတ်ချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆလီနေဗန်ဇီယာကတော့ဗြိတိန်ဆိုရရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပြင်းရှင်းချက်ပေးဖို့တောင်းဆိုချက်ကိုပယ်ချခဲ့ပါတယ်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းဘာသာရေးပွဲတော်ကြီးတစ်ခုနာကရဲစခန်းမှာအသေးကံဘုံခွဲမှုကြောင့်လူ9ဦးထံမှနေတည်ဆုံးခဲ့ပြီးနောက်ထပ်12ဦးဒဏ်ရာရရှိခဲ့ပါတယ်။ပန်ချက်ပြည်နယ်မြို့တော်လာဟိုနာကညနေပိုင်းမွတ်စလင်ဘာသာရေးပွဲပြီးလူတွေထွက်လာခြင်းမနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်မပြောခဲ့ပါဘူး။ရဲရရှိဟိုင်ရာအရှက်ကတော့ဒီတိုက်ခတ်ရေးသမားအနေနဲ့ Rywind KN ကဒီရဲစခန်းနီမွတ်စလင်ပလီတခုတည်းဘာသာရေးစုတောင်းပွဲကိုလာတက်တဲ့လူအုပ်ကြီးကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တယ်လို့ထုတ်ပြောခဲ့ပါတယ်။လူပေါင်း6000လောက်တက်လာတဲ့ဒီဘာသာရေးပွဲနာမှာတိုက်ခိုက်ခဲ့သူအနေနဲ့သူ့အင်ဂျီတဲကအသေးကံဘုံစနစ်တန်ကိုဖြုတ်ဖို့လုပ်ခဲ့ချိန်မှာရဲတွေဘက်ကတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းအရှပ်ကဆက်ပြောခဲ့ပါတယ်။တကယ်တော့နှစ်စဉ်ကျင်းပတဲ့ဒီဘာသာရေးစုတောင်းပွဲကြီးကိုတာဗလီဂီဂျမဲလ်လို့လူသိများတဲ့အစ္စလမ်ဘက်ကဦးဆောင်စီစဉ်တာဖြစ်ပြီးပွဲတော်တဝိုက်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားလေးရှိခဲ့ရကနေအခုလိုဖြစ်ခဲ့တာပါခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့ကြားထိပ်သီးထိဆုံနိုင်တဲ့ခြေနေတွေပေါ်ပေါက်လာနိုင်တဲ့တပ်တမရေးခီးစဉ်ဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုဆွေနိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေ့ကျစတော့ဟ ோம் မြို့ခီးစဉ်တွင်မြောက်ကိုရီးယားထိပ်တန်းသံတမန်ဟာဆွေနိုင်ငံခြားရေးဝန်ကြီးမာကော့တ်ဝက်စတောင်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆွေနိုင်ငံဟာမြောက်ကိုရီးယားနိုင်ငံမှာရှိတဲ့တန်ယုံကတဆင့်အမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအတွက်တပ်တမရေးအရာကုစားပြုတာဝန်ယူပေးနေတာပါ။ဆွေနိုင်ငံခြားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေပေါ်ကုလသမဂ္ဂလူညီကောင်စီကပြစ်တင်ရှုတ်ချက်ထားတဲ့ဆုံးဖြတ်ချက်ကိုထိထိရရောက်အကောင့်ထဲပေါ်ဆောင်ရွက်မှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရည်ရွယ်ထားကြောင်းပြောဆိုထားတာပါ။မေလမကုန်ခင်မှာမြောက်ကိုရီးယားကောင်ဆောင်နဲ့မျက်နှာချင်းဆိုင်တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမမျှော်လင့်မဲ့ကြေညာထားပေမဲ့တွေ့ဆုံမဲ့နေ့ရက်ကိုတော့အတိအကျသတ်မှတ်မထားရသေးပါဘူး။
မြောက်ကိုရီးယားရဲ့ပထမဆုံးဆောင်းတဲ့မတန်ဆွမ်းအိုလံပစ်အဖွဲ့ဒီနေ့နိုင်ငံပြောင်းလာချိန်မှာမတန်ဆွမ်းတွေပွားဝင်လူခွင့်ရဂရုမစိုက်ဘူးလို့ဆဆွဲခံရတဲ့မြောက်ကိုရီးယားအနေနဲ့ခုလိုမတန်ဆွမ်းအဖွဲ့ဆေလွတ်တာကိုကလှုပ်တက်မှုလို့သုံးသပ်တာတွေရှိလာနေပါတယ်။တောင်ကိုရီးယားနိုင်ငံပြောင်းချမ်းမှာကျင်းပခဲ့တဲ့ဆောင်းရသည့်မတန်ဆွမ်းအိုလံပစ်ပွဲအထူးတန်တမန်ဖြစ်တဲ့အရင်ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံမတ်ကြီးအူဂျွန်းကမြောက်ကိုရီးယားရဲ့အခုလိုဆေလွတ်မှုကြောင့်မတန်ဆွမ်းအခွင့်အရေးတွေတိုးတက်လာပြီးလူခွင့်ရေးတွေပါဆက်တိုးတက်လာဖို့မျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်။တကယ်ကမြောက်ကိုရီးယားအနေနဲ့အခုလိုဆောင်းရွက်သည့်မတန်ဆွမ်းအိုလံပစ်ပွဲတက်လာတာကပထမဆုံးဖြစ်ပေမဲ့အရင်တုန်းကတော့2012ခုနှစ်လန်ဒန်မှာကျင်းပခဲ့တဲ့နွေရာသီမတန်ဆွမ်းအိုလံပစ်ပွဲနဲ့နောက်2016ဘရာဇီးနိုင်ငံမှာကျင်းပတဲ့ပွဲတွေကိုတက်ခဲ့မှုပါတယ်။ဒါပေမဲ့ပြိုင်ပွဲဝင်အားကစားသမား2ဦးထဲနဲ့အဖွဲ့ဝင်24ဦးပါတဲ့မြောက်ကိုရီးယားမတန်ဆွမ်းအားကစားအဖွဲ့အခုလိုဝင်ပြိုင်လာတာကကိုရီးယားနိုင်ငံကြားအိုလံပစ်ပွဲတွေကိုတုံပြီးတန်တမာရေးလမ်းကြောင်းပြန်ဖောက်တဲ့ကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်အများကယူဆထားကြပါတယ်။ဒီတန်တမာရေးလမ်းကြောင်းပွင့်လာပြီးမြောက်ကိုရီးယားနျူကလ িয়ার ရေးငြိမ်းချမ်းချမ်းဖြစ်ရှင်းနိုင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတွေဖြစ်လာမယ်လို့မျှော်လင့်ချက်တွေရှိနေချိန်မှာတောင်ကိုရီးယားပြည်သက်တွေကလည်းဝင်ပြိုင်ခဲ့တဲ့မြောက်ကိုရီးယားမတန်ဆွမ်းရေခဲပြင်ရှော့စီသမားနှုတ်ကိုအုပ်အော်တောင်းနှင်အားပေးခဲ့ကြပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ကိုချန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးပါဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မမော့အာလီယာဘင်္ဂလားမြို့မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါ။ညခပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာနောက်ဆက်တွဲဖြစ်လူခွင့်ရေးချုပ်ပေါင်းမှုကျူးလွန်ခဲ့ပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ရကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်မှာကိုလိုနီရဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုဖြေရှင်းရမှာအကူအညီပေးဖို့မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံကလည်းကတိပြုထားတာပါ။ဒီချိန်ထဲမှာပဲအရှိတော်အရှာနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကိုဆစ်နီမြို့မှာတွေ့ဆုံတဲ့အခါရခိုင်ပြည်နယ်ကအကြက်တဲရည်နဲ့ပတ်သက်လို့ဆွေးနွေးဖို့လည်းလူခွင့်ရေးဖွဲ့တွေတိုက်တွန်းနေကြပါတယ်။တဲ့ဝင်နိုင်ငံတနေငယ်မှာကြုံနေရတဲ့ဖြစ်ဖြစ်တွေနဲ့ပတ်သက်လို့ရှက်စရာကောင်းအောင်နှုတ်ဆွေးနေတဲ့အာဆီယံအနေနဲ့ရိုဟင်ဂျာရေးမမမတ်ရက်ရည်တည်ပြောဆိုနိုင်ငံကလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းခဲ့တာပါ Human Rights Watch အဖွဲ့လူခွင့်ရေးဖွဲ့ကလည်းမြန်မာနိုင်ငံအပါဝင်အာဆီယံအသင်းဝင်တွေရဲ့လူခွင့်ရေးပြဿနာတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရကဖိအားပေးပြောဆိုဖို့တိုက်တွန်းခဲ့ပါတယ်
အမေရိကန်နိုင်ငံမှာတနက်ကင်ကြမ်းဖက်မှုကိုလွှတ်တော်ကတိုက်ရိုက်ကင်တွေဖြစ်ရှင်းဖို့ပြက်ကွက်နေတဲ့ပေါ်ဖိအားပေးတဲ့အနေနဲ့နိုင်ငံတော်ဝန်သောင်းနဲ့ချီတဲ့ကျောင်းသူကျောင်းသားတွေစာသင်ကျန်းတွေတဲကနေထွက်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။ပြည်ကြေလာဖလော်ရီဒါကျောင်းနှင်းပြစ်ခတ်မှုတွေမတိပဲကြံခဲ့တဲ့ကျောင်းသူကျောင်းသားတွေလည်းပါတဲ့ဒီဆန္ဒပြပွဲမှာတော်လောက်ပြီးတော်လောက်ပြီး enough is enough ဆိုတဲ့ကြွကြော်တန်တွေအော်ဟစ်ပြီးမနေ့ကဆန္ဒပြခဲ့ကြတာပါ။နောက်ထပ်ကျောင်းသားတွေနောက်မျိုးဆက်တွေအခုလိုအဖြစ်ဆိုးထပ်မကြုံရရင်အမေရိကန်ကျောင်းသားလူရှာမှုပြန်နိုးထလာတဲ့အခုဆန္ဒပြပွဲတွေမှာနိုင်ငံတော်ဝန်ကျောင်းပေါင်း3000လောက်မှမနေ့10နာရီမှာတပြိုင်တည်းစဆန္ဒပြခဲ့ကြတာပါ။ပြည်ကြေလာဖေဗရူလာ14ရက်နေ့ချစ်သူများနေ့ရဲ့အခုလိုအချိန်မှာဖလော်ရီဒါပြည်နယ်ပတ်လန်ကမော်ချူရီစတုန်းမန်ဒေါကလက်စ်အထက်တန်းကျောင်းမှာဆယ်ကျော်သက်သနသမားလက်ချက်နဲ့တိုက်ဆုံခဲ့ရသူ18ဦးအတွက်တူးကို10မိနစ်ကြာနဲ့18မိနစ်ကြာဆူတောင်းငိမ့်တဲ့ဆန္ဒပြခဲ့ကြပါတယ်။တချို့ကျောင်းသားတွေကတော့အမေရိကန်မျိုးသားရိုင်ဖယ်တင် NFA ကိုရှုံချတဲ့အနေနဲ့ကျွန်တော်တို့ရဲ့သွေးတွေခင်ဗျားတို့လက်မှာစွန့်ပယ်နေပြီလို့အထိပ္ပာယ်ရတဲ့ Our Blood Your Hands ဆိုတဲ့စာသားတွေကိုစာတမ်းတွေကိုကင်ဆောင်ဆန္ဒပြခဲ့ကြပါတယ်တချို့ကျောင်းသားတွေကတော့နောက်တစ်ခါကျောင်းတွင်းလူများပြားတည်ဆုံမှုမှာသူတို့သားကောင်များဖြစ်လာမလားလို့ပြောဆိုနေကြပြီးဒေါသထွက်တာနဲ့စိတ်ပြက်နေကြတဲ့ဒီသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတော်ကကျောင်းသားတွေလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့မနေ့တုန်းကပဲဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းမှာလူ18ယောက်တည်ဆုံခဲ့ရတဲ့ပြီးခဲ့တဲ့လတဲ့ဖြစ်ခဲ့မှုမှာတနသမားနီကိုလတ်စ်ခရစ်စတန်ပတ်သက်လို့အချင်းချင်းသတိပေးချက်တွေရှိပေမဲ့အရေးယူဆောင်ရွက်ဖို့ပြောကွက်ခဲ့တဲ့အပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI တာဝန်ရှိသူတွေကိုအမေရိကန်လွှတ်တော်အမတ်တွေအပြင်းထန်မေးခွန်းထုတ်ခဲ့ကြပါတယ် FBI အရာရှိတွေကဥပဒေစိုးမိုးရေးဒေသခံတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့ဖို့မရတဲ့အကြောင်း ထက်လွှတ်တော်တရားရေးဆိုင်ရာကော်မတီဥက္ကဋ္ဌရီပပလီကန်ထက်လွှတ်တော်မှချက်ကရက်စလီကပြောဆိုခဲ့တာပါ။ပြပြခဲ့တဲ့ကိစ္စမှာအစင်းစင်စိုးစိုးဝါးဝါပြက်ကွက်ခဲ့တာကြောင့်ပြစ်ခတ်မှုနဲ့ကြုံခဲ့ရပြီးဒီလိုအားနည်းချက်တွေကိုဟန်တားနိုင်မဲ့နီးလန်းတွေကိုရှာဖွေဖို့လိုအပ်ကြောင်းလဲတက်ဆက်စ်ပြည်နယ်ရီပပလီကန်ထက်လွှတ်တော်မှဂျွန်ခရိုနင်ကပြောဆိုခဲ့ပါတယ်။ကော်မတီရဲ့တိုက်တွန်းချက်ကိုတော့အတက်ခံဒီမိုကရက်ကိုယ်စားလှယ်ကလည်းထောက်ခံပြောဆိုခဲ့ကြပါတယ်။
အမေရိကန်နိုင်ငံမှာမကြာခင်လုံးမဲ့လွှတ်တော်ကြားပြတ်ရွေးကောက်ပွဲတွေပေါ်တရားမှုရှိနိုင်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်လွှတ်တော်မဲ့ရွေးကောက်ပွဲမှာအထက်ကဒီမိုကရက်တစ်ပါတီအမတ်လောင်းဘက်ကသူကတ်နိုင်သွားပြီလို့ဆက်ကြေညာနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကကြီးကြီးမားမားထောက်ခံပေးထားတဲ့ Republican ကိုယ်စားလှယ် Rick Scott ကို629မဲအစားနဲ့ရနေတဲ့ Democratic ကိုယ်စားလှယ် Conor Lamb အနေနဲ့အင်ကာနေကကျင်းပခဲ့တဲ့ဒီအထူးရွေးကောက်ပွဲမှာလုံးဝနိုင်သွားပြီလို့တော့ရွေးကောက်ပွဲတရားဝင်ရလဒ်တွေမထုတ်ပြန်သေးပါဘူး။အခုချိန်ထိအရှုံးမပေးသေးပဲနောက်ဆုံးအချိန်ထိဆက်ပြိုင်သွားမယ်လို့ဆက်ပြောနေတဲ့အစိုးရပါတီကိုယ်စားလှယ် Mr. Scott နဲ့သူ့ကိုထောက်ခံပေးသူတွေအနေနဲ့တော့အခုလိုမဲသိမ့်မပြတ်တာကြောင့်မဲပြန်ယူတက်ဖို့တောင်းဆိုနေတယ်လို့ခမန်းမှုတွေရှိနေပါတယ်ခင်ဗျာ
။ကြာရပြင်းနေညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကတင်ပြသွားတော့ပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်စင်တွေထက်ကလူ400နီးပါးကိုမြန်မာဘက်ကစီးစစ်အတီးပြုပြီးသွားပြီးမို့ဒီလူတွေအနေနဲ့အချိန်မြေပြန်လာနိုင်ပြီဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါရယ်။ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့လည်းပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါရယ်။ဒီအကြောင်းအပြည့်အစုံကိုကိုသားညုံကပြောပြမှာပါ။
မြန်မာစစ်ဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်သူတို့ဘက်ကအစဉ်သစ်ရှိနေပြီလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စင်းတွေတဲကနေပြီးတော့ဒုက္ခသည်400နီးပါးကိုစီစစ်အတည်ပြုထားပြီးဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောခဲ့ပါတယ
်။ These 374 are verified. So they can come back at their own convenience. So out of 8032
ကိုစီစစ်အတည်ပြုပြီးပါပြီ။သူတို့စင်ပြေတဲ့ချိန်မှာပြန်လာနိုင်ပါတယ်။ဒါကြောင့်စုစုပေါင်းရထားတဲ့စီးရင် 8032 ဦးထဲမှာ384ဦးကိုတည်ပြုထားပါပြီ။ဒီလူတွေဟာပထမဆုံးပြန်လာဖို့အတုဖြစ်မှာပါ
။ရှိနေတဲ့ဒုက္ခသည်က9သိန်း။အခုဒီဘင်္ဂလားဒေ့ရှ်ဘက်ကပြည်ပို့လာတဲ့စီးရင် 8000 ကျော်တဲမှာမှလူ400ကိုပဲစီစစ်အတည်ပြုနိုင်ခဲ့တဲ့အကြောင်းကတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အချက်လက်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမပေးနိုင်တာကြောင့်လို့ဆိုပြီးမြန်မာဘက်ကအပြစ်တင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြည်ပို့လာတဲ့လက်ရှိဒုက္ခသည်စီးရင်ထဲမှာလည်းအာဆာကျန်းဖက်တိုက်ခိုက်မှုမှာပတ်သက်သူအချို့ကလည်းတွေ့ရတယ်လို့ဦးမြင့်သူကပြောပါတယ်။ရွန်ဂျာဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကသဘောတူထားရဖြစ်ပြီးတော့နှစ်လအတွင်းမှာဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်စဖို့ကိုလည်းမူလကပြင်ဆင်ထားခဲ့ပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေဘက်ကသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေပြီးတော့အစီအစဉ်ကမဖြစ်ခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီရေးနဲ့နေရာချထားရေးကိစ္စရပ်တွေကိုကြီးကြပ်ဆောင်ရွက်နေတဲ့ UHRD အနေနဲ့ကတော့ဒုက္ခသည်တွေပြန်လာရေးအတွက်ဘေးကင်းလုံခြုံမှုရှိစေဖို့အာမခံချက်ပေးပါတယ်လို့UHRD ရဲ့ညှိနှိုင်းမှုဒေါက်တာအောင်ထွန်းသက်ကပြောပါတယ
်။ We've been ready since January 23rd.
ဇန်နဝါရီလ23ရက်နေ့ကတည်းကပြန်လက်ခံဖို့အစဉ်အသင့်ဖြစ်နေတာပါ။သူတို့ပြန်လာတာနဲ့ကြိုးစားလက်ခံသွားမှာပါ။သူတို့ဆန္ဒအတိုင်းဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်နေရာချရာမှုတွေပြုလုပ်ပေးသွားမှာပါ။ UHRD အဖွဲ့ကဒီစကားကိုကျွန်တော်အာမခံပါတယ
်။ဒုက္ခသည်တွေနေရာချထားရေးအတွက်ပြင်ဆင်တည်ဆောက်မှုတွေလုပ်နေတယ်လို့မြန်မာဆွေရကမပြတ်သတင်းထုတ်ပြန်နေတဲ့ဒီချိန်ထဲမှာပဲအရင်ရွှေကြာကြေးရနေရာအချို့မှာစစ်တပ်ကနေပြီးတော့အဆောက်အုံတွေဆောက်လုပ်နေတယ်ဆိုပြီးတော့ဂျူဒူဓာတ်ပုံသတင်းတွေကိုကိုးကားပြီးတော့ Amnesty International ကအစည်းအဝေးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ် August လအာဆာအကြမ်းဖက်တိုက်ခိုက်မှုတွေပြီးစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးကာလမှာလူခွင့်ချူပေါင်းမှုတွေစုစုပေါင်းပေါင်းဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကတစားပြီးတစားနောက်ပိုင်းမှာထွက်ခဲ့ပါတယ်။ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းဂျန်နေသေးတဲ့ရွှေကြာတွေတောင်မှနေထိုင်စားတောက်ရေးခက်လာအောင်လို့အာဏာပိုင်တွေဘက်ကမူဝါဒချလုပ်နေတယ်ဆိုပြီးတော့ဆွဆဲချက်တွေကလည်းရှိလာပြန်ပါတယ်။ဒါကြောင့်မလို့ရိုဟင်ဂျာတွေပြန်နိုင်မှုဆိုလို့ရှိရင်အဲ့ဒီဒေသတွေမှာဘေးကင်းလုံခြုံမှုရှိဖို့နဲ့နိုင်ငံတကာရဲ့စောင့်ကြမှုတွေလည်းလိုအပ်မယ်ဆိုပြီးနိုင်ငံတကာကဘက်ကယူဆလာပါတယ်။ဒုက္ခသည်တွေဟာအခုချိန်ထိတစ်ဖက်နိုင်ငံကိုထွက်ပြေးနေကြဆဲပဲလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Rupert Coville ကပြောပါတယ်။
The government of Myanmar is busy telling the world that it's ready to receive Rohingya refugees returnees.
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့မြန်မာအစိုးရကပြောနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်နေကြဆဲပါ။ဒါကြောင့်လက်ရှိအခြေအနေအားဖြင့်တော့ဒုက္ခသည်တွေလုံခြုံဘေးကင်းစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လာဖို့အခိုင်အမာအစီအစဉ်တွေမဖြစ်နိုင်သေးပါဘူး။ဒါကြောင့်ရခိုင်မြောက်ပိုင်းဒေသမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်မယ့်အခြေအနေကိုဖန်တီးဖို့ဆိုရာတွေကိုအခုအလေးပေးပြောဆိုစကားပြောနေကြပါတယ်။
မြန်မာနိုင်ငံဘက်ကရောရွှေဂျာဒုက္ခသည်တွေပြန်လာရေးမှာအဆင့်၃ဆင့်ထားပြီးတော့ပထမအဆင့်မှာတော့နိုင်ငံတကာအထူးသဖြင့်ဒီကုလသမဂ္ဂရဲ့ပါဝင်မှုကိုချန်လှပ်ထားပါတယ်။ဒါပေမဲ့အခုမှတော့ဒီဒုက္ခသည်တွေပြန်လက်ခံရေးပထမအဆင့်မှာကိုပဲ ကုလသမဂ္ဂအေဂျင်စီနှစ်ခုကိုပူးပေါင်းပောင်းဖို့အတွက်ကလန်ထားပြီးဖြစ်တယ်လို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝင်ဦးမြတ်သူကပြောပါတယ်
။ We consider that the time is now appropriate to invite UNHCR and UNDP.
ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်တွေမှာရောရခိုင်ပြည်နယ်ရင်းကလူတိုင်းဝိုင်းအားလုံးရဲ့လူမှုဘဝတွေတိုးတက်လာရေးဆောင်ရွက်ရမှာပါ။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့ပါဝင်လာရေးဖိတ်ခေါ်ဖို့အချိန်တင်နေပြီလို့ကျွန်တော်တို့တွက်ဆပါရတယ်။သူတို့ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့လှုပ်ပြနေမယ်ဆိုပြီးချက်ကိုမလ9ရက်နေ့ကပြန်လည်ပေးပို့ထားပါရတယ်။ဒါကိုစိုးရွားကသုံးသပ်နေပြီးမကြခင်အကြောင်းပြန်မှာပါ။
ရွှေကြဒုက္ခသည်တွေအခြေအနေဟာစူဝါဆုံးလူသားရပ်တည်မှုဆိုင်ရာကြက်တဲတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကယူဆနေတယ်လို့ဒါဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအထိဖြစ်တဲ့အချက်အလက်တွေတွေ့နေရတယ်ဆိုပြီးတော့လဲကုလသမဂ္ဂလူခွင့်အရာရှိတွေကထောက်ပြလာပါတယ်။ဒါကြောင့်လည်းလက်ရှိအခြေအနေအားဖြစ်တော့ဒုက္ခသည်တွေပြန်ရေးဆိုတာမဖြစ်နိုင်သေးပဲဒီစူးစူးဝါးဖြစ်ရတွေကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကိုပို့ပြီးတော့အလေးထားတောင်းဆိုလာပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီလုံခြုံရေးအာဏာပိုင်တွေရဲ့နေမီရှင်းလင်းရေးအတွက်မှာမတော်မတရားလုပ်ခဲ့တဲ့တာဝန်ရှိသူအချို့ကိုရေးယူထားပြီးဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အပြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝယ်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-332-3995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေး live season ကကြိုဆိုပါရစေ
။စနေနေ့ညတိုင်းရိုက်လေး live season မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းဆောင်မတွေဖတ်ဆက်ပါဦးမယ်။တနက်နဲ့ပြစ်ခတ်အကြမ်းဖက်မှုတွေအဆုံးတနက်ရေးတောင်းဆိုတဲ့အနေနဲ့ပုတ်ထူးနေကအမေရိကန်ပြည်ထောင်စုတဝါမှာထောင်းနဲ့ချီတဲ့ကျောင်းသားတွေချီတက်ခဲ့ကြပါရယ်ဖလော်ရီဒါပြည်နယ်ပါကလန်ကကျောင်းမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးခဲ့ရပြီးတလအကြာကျောင်းတွေရဲ့အောင်မြင်တရိယာချင်းနဲ့တပိတ်မောက်ချီတက်ပွဲတွေကိုကျင်းပကြတာပါဒီအကြောင်း VOA သတင်းထောက် Mike O Sullivan သတင်းပေးပို့ထားတာကိုမှတင်ငီထိုက်ကပြောပြပေးမှာပ
ါနယူးယောက်မြို့ကလမ်းတွေပေါ်မှာကျောင်းသားတွေစုဝေးခဲ့ကြပါတယ်ကျောင်းသူကာဇီယာစမစ်ကတော့
Every day students are dying and no one's doing anything about it and we don't like it.
ကျောင်းသားတွေနေ့စဉ်စုစလို့တိတ်ဆုံးနေကြပြီးတော့ဘယ်သူမှလည်းအရေးတူမလုပ်ကြပါဘူး။ဒါကိုမကြိုက်ပါဘူး။တော်လောက်ပါပြီ
။ Atlanta မှာလည်းကျောင်းသူ Eternity Shepherd က
I'm fighting for gun control.
တနတ်ရောင်းချမှုထိန်းချုပ်ဖို့နဲ့တနတ်နဲ့အကြမ်းဖက်မှုတွေရပ်တန့်သွားဖို့တိုက်နေတာပါ။
Auckland မှာတော့ကျောင်းသူကျောင်းသားတွေကမိန်ကွန်းနေဂီတတွေနဲ့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူတွေအတွက်အောက်မေတတိယခဲ့ကြပါတယ်။အောက်ကလန်ကကျောင်းသားဆွလမွန်စမစ်ကတော
့ Like I had a cousin that got shot. He was just walking down the block.
ဝန်ကွဲအကိုတူလည်းတနတ်နဲ့ပြစ်ခတ်ခဲ့ရပါတယ်။တငယ်ချင်းဒဗွန်လည်းတနတ်နဲ့ပြစ်ခတ်ခဲ့ရပါတယ်။တနတ်နဲ့ပြစ်ခတ်ခဲ့ကြတဲ့တငယ်ချင်းတွေလည်းရှိပါတယ်။မတန်ဆွမ်းဖြစ်သွားတဲ့မိသားစုဝင်တွေလည်းရှိပါတယ
်။ Illinois ပြည်နယ်အော့တဝါကကျောင်းမှာတော့ဖလော်ရီဒါမှာတည်ဆုံးခဲ့ရသူ18ဦးအတွက်အောက်မေ့ဂုံပြူပွဲတစ်ခုလုပ်ခဲ့ပါတယ်။ဒါကနိုင်ငံရေးအခမ်းအနားတစ်ခုမဟုတ်သလိုတနပ်ပိုင်ရှင်တွေကိုဆန့်ကျင်တာလည်းမဟုတ်ဘူးလို့ကျောင်းသားတွေကပြောကြပါတယ်။ကျောင်းသားတူဖြစ်တဲ့ Brett Golaga ကအခုလိုပြောပါတယ်
။ It really wasn't. We're just trying to help people.
ကျောင်းတက်နေကြသူတွေစိတ်ချလုံခြုံမှုရှိစေဖို့ကိုကျွန်တော်တို့ကဝိုင်းဝန်းစ조사နေတာဖြစ်ပါတယ
်။အကြမ်းဖက်မှုတွေကိုဘယ်လိုအဆုံးသတ်နိုင်မလဲ။ကျောင်းသားတချို့ကတော့ Florida မှာတုံးခဲ့တဲ့တိုက်ခိုက်ရေးသုံးစွမ်းအပြစ်နဲ့လက်နက်မျိုးတွေကိုတမ်းမြစ်စီခြင်းချပါတယ်။တချို့ကတော့တနတ်ဝယ်ယူခွင့်အတွက်အသက်ကန့်သက်ချက်ကိုတိုးမြင့်စီခြင်းချသလိုလက်နက်ကင်ကြောင်းလုံခြုံရေးရဲတွေပို့ပြီးတော့ခန့်ထားပေးဖို့ဒါမှမဟုတ်လဲလက်နက်ကင်နဲ့ဆရာတွေခန့်ထားပေးစီခြင်းချပါတယ်။စိတ်ထဲမှာရှိတဲ့အတိုင်းဆွေးနွေးညှင်းခုံကြပေမဲ့လည်းတခုခုတော့လုပ်ကြရတော့မယ်လို့ကျောင်းသားတွေကပြောပါတယ်။ Atlanta ကကျောင်းသားဒီပိုင်းအိုနယ်ရှော့ကအခုလိုပြောပါတယ
် If we don't make a change it will never stop
ပြောင်းလဲမလုပ်ဘူးဆိုရင်ဒါကဘယ်တော့မှအဆုံးသတ်သွားမှာမဟုတ်ပါဘူးဒါလိုပဲဖြစ်နေမှာပါပြစ်ခတ်မှုအကြောင်းကြားရမယ်အဲ့ဒီကိစ္စဝန်ထဲပတ်လက်ဖြစ်ကြမယ်ဒါလိုပဲဆက်သွားနေမှာပါ
သ တနက်ကန်ဆောင်ခွင့်ကိစ္စကြောင့်တက်ကြွလှုပ်ရှားသူဖြစ်လာခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကကျောင်းသူခန်ဒဲပရိုင်းကတော့
We want state legislators to know that we want our voices to be heard.
ဒီနယ်မတ်တွေအနေနဲ့ကျမတို့လူလားချက်တွေကိုသိရှိစေချင်တယ်။ပတ်ကလင်းကပြစ်ခတ်ရန်ပြုခံရတဲ့သူတွေကိုကြည့်ပြီးတော့သူတို့ထုတ်ဖော်တောင်းဆိုကြတယ်။ Florida ပြည်နယ်အတွင်းမှာဥပဒေပြည့်ရေးလှုပ်ရှားမှုကြီးတစ်ခုကိုလည်းဆောင်ရွက်ခဲ့ကြတယ်လေ။ဒီအချက်တွေကြောင့်ပဲကျမအနေနဲ့ကိုယ့်ရဲ့ပြောရေးဆိုခွင့်ကိုသုံးဖို့တွန်းအားဖြစ်စေခဲ့တာပေါ့ရှင်
။တချို့တို့ကတော့ကျောင်းသားတွေဘေးကင်းလုံခြုံရေးကိုအလေးပေးပြောဆိုကြတာပါ။ကျောင်းသားတွေကအပြောင်းအလဲတွေကိုဖော်ဆောင်နိုင်တယ်လို့ရှုမြင်သူတွေလည်းရှိပါတယ်။နယူးယောက်ကကျောင်းသူမာရီယန်ဂျုံးစ်ကတော့
The youth are learning that we have a voice and as we're getting older we're learning that we can use that voice to make a difference.
လူငယ်တွေအနေနဲ့ပြောရေးဆိုခွင့်ရှိတယ်ဆိုတာကိုသိရှိနားလည်ထားကြပြီးတော့ကျမတို့ကြီးပြင်းလာတဲ့ခြားနားတဲ့ပြောင်းလဲတွေကိုဖော်ဆောင်တဲ့နေရာမှာဒီပြောရေးဆိုခွင့်ကိုသုံးနိုင်မှာဖြစ်ပါတယ်
။ကျောင်းသားမျိုးဆက်တဲ့တစ်ခုရဲ့အမှန်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားမှုတစ်ခုဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်တင်ပြသွားတာပါအခုလို Florida ပြည်နယ် Parkland ကကြောင်းပြစ်ခတ်မှုကြောင့်18ဦးသေဆုံးခဲ့ရတဲ့အပေါ်တနက်ကင်ဆောင်ခွင့်ကိုပြန်လည်သုံးသပ်တင်ကြဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေ American သလားကြောင်းတွေမှာမနေ့ကဖြစ်ခဲ့ရမှာ American ရောက်မြန်မာမိသားစုကသားသမီးတွေလည်းပါဝင်ကြပါတယ် Florida ပြည်နယ် Parkland အနေက Davis မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သမီးဖြစ်သူတို့အုပ်အတွက်ဂုဏ်ယူမိတယ်လို့ဖခင်ဖြစ်သူဦးကျော်မို့သူက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တမီးက၂ယောက်ပေါ့နော်တယောက်ကအထက်တန်းကျောင်းမှာတယောက်ကအလယ်တန်းကျောင်းမှာတယောက်တစ်ကျောင်းစီပေါ့နှစ်ကျောင်းလုံးလောက်ကြပါတယ်အလယ်တန်းကျောင်းမှာလည်းလုပ်တယ်ကျောင်းသားတွေကပဲဦးဆောင်တော့ပါ student council ရှိရဲ့ကျောင်းမှာ student ကပဲဦးဆောင်ပြီးတော့လုပ်တာဆရာတွေမပါဘူး18မိနစ်အပြင်ဟို track ထဲမှာပဲကျောင်းထဲမှာကျောင်းထဲကဆိုအောက်လာဝင်းထဲမှာ like track ထဲမှာပဲ cycle လုပ်ပြီးတော့ line shop ပြီးတော့18မိနစ်ကြာထွက်ပြီးတော့ပြန်ဝင်လာပြန်လာရတာပါပဲဒါကျွန်တော်ကတော့ကလေးတွေလူငယ်တွေနောက်ပိုင်းဟိုဒီတိုင်းမိမှာကောင်းဆောင်သွားမဲ့လူငယ်တွေကဒီလိုဖြစ်တဲ့နဲ့အဟိုလောက်တယ်ဆိုတော့ကျွန်တော်ကတော့သဘောကျပါတယ်အားလုံးဟိုဂုဏ်ယူပါတယ်တို့လောက်တာတွေကို
တနက်ကင်ဆောင်ခွင့်ကိုတင်ကြဖို့အမေရိကန်တလွားကကျောင်းတွေမှာမနေ့ကကျောင်းသားတွေဆန္ဒပြခဲ့ချိန်မှာပဲဝါရှင်တန်ဒီစီကအထက်လွှတ်တော်မှာတော့လွှတ်တော်တရားရဲရကော်မတီကဒီကိစ္စနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့ပြီးဒီလိုပြစ်ခတ်မှုဖြစ်တာတွေကိုအနာပိုင်တွေကဘာကြောင့်အကအကွယ်မပေးနိုင်ခဲ့တယ်လဲဆိုတာအဖြေရှာခဲ့ကြပါတယ်။လွှတ်တော်အမတ်တချို့ကတော့ဝါရှင်တန်ဒီစီကကွန်ဂရက်ရှိအထိလာရောက်ဆန္ဒပြကြတဲ့ကျောင်းသားတွေကိုထွက်ပြီးတော့အားပေးနှုတ်ဆက်ခဲ့ကြပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မှာပဲဆက်ပါအောင်မယ်။နေတိုးမြောက်အတ္တလန်တိတ်စာချုပ်အဖွဲ့ဟာဥရောပနဲ့မြောက်အမေရိကဒေသကအခြေတည်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာတဝန်းချင်းချမှုတစ်တွေတိုးလာနေတဲ့အတွက်ဒါကိုရင်ဆိုင်နိုင်ဖို့နေတိုးတပ်ဖွဲ့ရဲ့လက်ရှိနယ်ပယ်အခန့်အသတ်ကိုစပြီးတော့တိုးချဲ့ရတော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার ချင်းချမှုတွေတိုးလာတာကြောင့်နေတိုးအနေနဲ့အာရှပစိဖိတ်ဒေသမှာပိုးပြီးတော့ပါဝင်ပတ်သက်ဖို့ဖြစ်လာနေတာပါ။ဒီအကြောင်း VOA သတင်းထောက်ဂျယ်လာဗီဖရန်ချက်စီသတင်းပေးပို့ထားတာကိုတော့ကိုမင်းကပြောပြထားပါတယ်
။ဟုတ်ကဲ့ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးအဆင့်ဆွေးနွေးဖို့နျူကလ িয়ার စမ်းသပ်မှုတွေကိုရပ်ဆိုင်းပေးတဲ့သဘောပြလာပေမဲ့နေတိုးအဖွဲ့အတွက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်ပေါ်စိုးရိမ်နေစေဖြစ်ပါတယ်။ဒီနေတိုးစစ်မှားမှုအဖွဲ့ရဲ့အရက်သားအကြီးကဲယန်စတောတန်ဘတ်ကမြောက်ကိုရီးယားဟာကမ္ဘာ့ချင်းချမှုကြီးဖြစ်တယ်လို့အခုလိုဆိုပါတယ
်။ This behavior of North Korea is a
မြောက်ကိုရီးယားကလို့ထင်တိုင်းကျဲလုံနေပုံကတစ်ကမ္ဘာလုံးအတွက်ချင်းချမှုကြီးဖြစ်လာနေတာမို့တကဘာလုံးကနေပြန်တုံ့ပြန်မှုလုံနေတာမှာနေတိုးဖွဲ့လဲတာဝန်ရှိပါတယ
်။ဒါပြင်အတ္တလန်တိတ်ကောင်ဆယ်ရဲ့ကာကွယ်ရေးနဲ့မူဝါဒဆိုင်ရာကြွမ်းကျင်သူဘယ်ရီပေဘယ်ကလည
်း I agree with the Secretary General with capability
အတွင်းမှုချုပ်ပြောတာကိုကျွန်တော်သဘောတူပါတယ်။ဒီမြောက်ကိုရီးယားအစွမ်းကဒေတာရင်းအဆင့်ကိုကျော်သွားပြီဆိုတော့မကြခင်တစ်ချိန်ချိန်မှာဒီမစ်ဆိုင်းတုံးတွေကအမေရိကန်အထိပြစ်နိုင်ုံတင်မကပါဘူး။ဥရောပနဲ့တခြားနေရာတွေကိုလည်းလာထိကိုက်နိုင်ပါတယ်
။ကြွမ်းကျင်သူဘယ်ဘယ်ကဆက်ပြီးမြောက်ကိုရီးယားနျူကလ িয়ার လက်နက်ချင်းချမှုကြောင့်အတ္တလန္တိတ်ဒေသကနေပစိဖိတ်ဒေသအထိကျယ်ပြန့်တဲ့ညီညွတ်ပြည်အားကောင်းတဲ့မဟာမိတ်တည်ဆောက်မှုလိုလာနေပြီလို့အခုလိုထောက်ပြလိုက်ပါတယ
် Question of NATO in the Pacific
ရင်းနှီးကတော့ပစိဖိတ်ဒေသနဲ့ပတ်သက်ရင်နေတိုးဘက်မှရှိနေခဲ့တဲ့မေကုံးကနေတိုးအနေနဲ့ပစိဖိတ်ဒေသကိုသွားဆောင်ရွက်မလားပေါ့နော်ဒါပေမဲ့အခုရင်ဆိုင်လာတဲ့အဓိကမေကုံးကတော့ပစိဖိတ်ဒေသအရေးကနေတိုးစီရောက်လာနေပြီလားဆိုတာဖြစ်သွားပါပြီ
ဒါဖြင့်တက္ကီ2003ခုနှစ်ကနေ2006ထိနေတိုးစစ်ဘက်အကြီးအကဲလည်းဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီး James Jones ကလည်းဒီအာရှပစိဖိတ်ဒေသခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသားဖြစ်ပုံကို
Australia ကလာလေရီ Pakistan ဘက်ကလာရီယုံယုံမြုံယုံပေါ့နော်ကမ္ဘာနေရာမျိုးစုံကတခြားနိုင်ငံတွေအနေနဲ့နေတိုးအကြောင်းသိကျင်လို့လာလေခဲ့ကြပါတယ်ကျွန်တော်တို့အတွက်တော့ဒါကနေတိုးရဲ့အနာဂတ်ကိုဖွင့်ဆိုလိုက်တာပါပဲဒါပေမဲ့နေတိုးရဲ့ကမ္ဘာလုံးဆိုင်ရာညီမှန်းချက်ကအတိုင်းအတာရှိဖို့လိုမယ်ထင်ပါတယ် မိဖက်အဖြစ်စဆက်ဆံပြီးရှေ့ဆက်ဖြစ်လာမှာတွေကိုစောင့်ကြည့်လှုံ့ဆော်သွားရမှာပေါ့နော်
တကယ်တော့နေတိုးအဖွဲ့အနေနဲ့ဒီအာရှပစိဖိတ်ဒေသတွေမှာအာဖဂန်နစ္စတန်နိုင်ငံကိုတက်တွေပို့ထားတဲ့ဩစတြေးလျနဲ့နယူးဇီလန်နောက်အာဖဂန်နိုင်ငံမှာပဲပြန်လည်တည်ဆောက်ရင်းတဲ့ဖွံ့ဖြိုးရေးအတွက်ကြီးကြီးမားမားဝိုင်းကူပေးနေတဲ့ဂျပန်နဲ့တောင်ကိုရီးယားစုစုပေါင်း၄နိုင်ငံကိုမဟာဗိတ်ဖွဲ့ပြီးဖြစ်ရာဒီနိုင်ငံတွေကနေဆိုမာလီယာကမ်းခြေပင်လယ်ဓားများနှိမ်နင်းရေးမှာလည်းတက်တွေပို့ထားပေးပါတယ်။ဒါအပြင်ထိုင်းမလေးရှားနဲ့စင်ကာပူတို့အနေနဲ့နေတိုးနဲ့မဟာမိတ်ဖွဲ့ဖို့စိတ်ဝင်စားပုံရှိနေပြီးအိန္ဒိယနဲ့အင်ဒိုနီးရှားတို့ကလည်းအခုလိုမဟာမိတ်အဖွဲ့နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်ခြင်းပုံရတယ်လို့သုံးသပ်မှုတွေရှိနေချိန်မှာဗိုလ်ချုပ်ကြီးဂျိမ်းစ်ကလည်းကမ္ဘာလုံးဆိုင်ရာမလုံခြုံတဲ့အခုခေတ်ကြီးမှာအနောက်နိုင်ငံစစ်မှားမိတ်အဖွဲ့အနေနဲ့ချဲ့တင်ဖို့ဖြစ်လာရတာကသဘာဝကျတယ်လို့ဆိုပါတယ
် North Atlantic Treaty Organization to be simply
မြောက်အတလန်တိတ်စာချုပ်အဖွဲ့အနေနဲ့ရုရှားမပါတဲ့ဥရောပကိုကာကွယ်ဖို့တက်တက်တာလုပ်မယ်ဆိုရင်တကယ်ကိုအကုန်ကြများပုံရတဲ့အနေထားပါရုရှားအနေနဲ့ကဥရောပကိုအနိုင်တိုက်နိုင်တဲ့အင်အားမရှိပါဘူ
းတကယ်တော့အရင်1949ခုနှစ်ကစတင်ဖွဲ့စည်းပြီးကတည်းကဒီနေတိုးအဖွဲ့အနေနဲ့1950ခုနှစ်တွင်မှာဆိုဗီယက်အန်ဒီယာကာကွယ်ရေးတတိုင်းကြီးဖြစ်ကနေ1960နဲ့80နှစ်တွေမှာတော့စစ်ရေးတိုက်ပွဲနိုင်ငံရေးလက်နက်ဖြစ်လာခဲ့ပြီးနောက်1990နှစ်တွေထဲမှာအရှေ့ဥရောပနဲ့အာရှအလဲပိုင်းတည်ငြိမ်ရေးအထောက်အကူဖြစ်ခဲ့ကအခု21ရာစုခေတ်မှာလည်းကြီးမားလာတဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ရေးအတွက်ချဲ့ထွင်ဖို့စဉ်းစားနေတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြတော်တော်ပါရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါအပြင်နောက်2:00ကြာည9:00မှာထုတ်လင်းမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေးဦးအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင
်ရုရှားတရှိအောင်တူကိုဗြိတိန်နိုင်ငံမှာအစစ်ကလုံးကျန်မှုကြိုးပမ်းမှုနဲ့ဆက်နွယ်ပြီးရုရှားတန်တမန် 23 ရက်ကိုနှင်တုပ်ဖို့ဗြိတိန်ဝင်ရုပ်ထရီဇာမေရဲ့ညင်ညာချက်ကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်တန်တမန်တွေကိုလည်းမကြခင်နှင်ထုတ်မယ်ကြောင်းရုရှားနိုင်ငံကြေးဝန်ကြီးကပြောလိုက်ပါတယ်ဗြိတိန်ဝင်ရုပ်ရဲ့လို့ရအတိတ်ပဲမဲ့ပြီးဥရောပသမ္မဂ EU ကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေမှာအခက်ကြုံနေရတာတွေကနေအာယုံလွှဲနိုင်မှုရည်ရွယ်တဲ့လုံရတာဖြစ်ကြောင်းလဲရုရှားနိုင်ငံကြေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုလိုက်တာပါပါကစ္စတန်နိုင်ငံရှေ့ဘက်ကရေစကန်တစ်ခုနီးမနေ့နောက်ပိုင်းကအထက်ခံဘုံးခွဲတက်ခတ်မှုကြောင့်လူ9ဦးထက်မနည်းသေဆုံးပြီး20ကျော်ထဏ်ရာရသွားပါတယ်။ပန်ချက်ပြည်နယ်မြို့တော်လာအိုးမှာဖြစ်ခဲ့တဲ့အထက်ခံဘုံးခွဲတက်ခတ်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားထိပ်သီးတွေ့ဆုံနိုင်မဲ့အခြေအနေတွေပေါ်ပေါက်လာနိုင်တဲ့တန်တမာရေးခီးစဉ်ဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယိုဟွန်ဆွီဒင်နိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေ့ရက်ကြာစတောင်းမြို့ခီးစဉ်တွင်မြောက်ကိုရီးယားထိပ်တန်းတန်တမာဟာဆွီဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဒေါ်ဝါလ်စတောင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီကနေ့ပဲထိုင်းနိုင်ငံကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်ကိုချန်နဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးပါဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အာလီဟာဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြတာပါ။ဒီချိန်တည်းမှာပဲအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကိုဆစ်နီမြို့မှာတွေ့ဆုံတဲ့အခါရခိုင်ပြည်နယ်ကအကြက်တဲရင်နဲ့ပတ်သက်လို့ဆွေးနွေးဖို့လဲလူခွင့်ရေးအဖွဲ့တွေကတိုက်တွန်းမှုတွေထွက်ပေါ်နေပါတယ်။
တရင်အချင်းချက်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကအမှတ်တင်ငေးထိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Hollis ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန္တလောပါ
This program has come to you from the Voice of America, Washington.
From Washington.